ကျောင်းဆောင်ကြီးများမြန်မာနိုင်ငံမှာ7 July ခေတ်ကဒီဖြစ်ဟာရာစုဝဲကြော်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာဆင်းဆင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်တည်ဆုံရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟိုမြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးသလိုဖြစ်နေတာဟိုရာဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလောက်တာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာဖရဲဘောနေတဲ့အလုပ်ပဲနောက်သူကနေထဆပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းမိုးချုပ်နေဝင်မယ်လို့အရသားအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီမိုးချုပ်နေဝင်မယ်ဗျာသူကနံပါတ်1ပဲ88မှာသူနဲ့သူတပည့်ဘူခင်ညွန့်နေရတာအဓိကတရားခဏနေပဲဆိုတော့ဒါရင်ကိုဘုခင်ကျောင်းကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်တဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလိုတာမျိုးပေါ့ဗျာ encyclopedia လိုတာမျိုးဟိုဒီ comedy ဖွဲ့ပြီးတေးချာရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီသမိုင်းလိန်တွေကတိတ်မြားတယ်ဥပမာလူငယ်တွေကထင်းနေတယ်တပ်မတော်ကတိုက်လိုက်လို့တကားလဲလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်ကစစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့ဆင်းစားပြီးတော့အင်္ဂလိပ်ကပေးတဲ့လွတ်လိုက်ရေးအဲ့တော့တပ်မတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရေးဘိုးကျောင်းအောင်ဆန်းလွတ်လိုက်ကျိုးပန်းနေတဲ့အချိန်မှာဗမာတပ်မတော်ကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။အဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲ။အင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါ။အဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လိုက်ကျိုးပန်းနေတော့ကအဲ့လိုမျိုးတွေကအများကြီးရေးဖို့လိုတယ်ဗျ
။ဟုတ်ကဲ့။ဆိုတော့အခုအဲ့ဒီခစ်တိုင်းမှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခစ်တိုင်းအထောက်အထားဆိုပြီးတော့တံပိုးထားမယ်ဘာညာရှိရပါ့ဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်တိုင်းအထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတံပိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့ဆိုတော့ဒီအခုဥမာဆိုလို့ရှိရင်ညာဟိုအရင်တုန်းကဒီဟိုကိုကျော်စံသားလည်းပြီးပါတယ်အဲ့တော့ခင်ဗျားဗမာပြည်မှာငရရှိသေးလားမသိဘူးဘုံနေဝင်းရတယ်တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ
်ဘိုးစောင်းမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ
်ကဲ့လုပ်တော့အဲ့ဒီမှာတခါတည်းဟိုဒီဥပမာကျွန်တော်တခုပြောပြမယ်ညာဒီဟိုဒီပြင်းမနာမှာဒီဘိုးချုပ်အောင်ဆန်းမပေးခင်ရပါဗျာဘိုးချုပ်အောင်ဆန်းအစိုးရလက်ထက်မှာဘိုးချုပ်အောင်ဆန်းအစိုးရကိုဆန့်ကျင်ဖို့ဒီပြင်းမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုတော့အဲ့ဒီလက်သမားဘုံနဲ့ပတ်သက်ပြီးတော့ဖိစစ်တက်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်စင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်စင်ရေးကိုတိုင်ရင်လေးရဲ့တိုင်ရင်ဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်ဘူးဒုဗိုလ်မှူးကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်စင်ရေးလို့ခေါ်တယ်။1949မတ်လမှာလုပ်တဲ့ဒီစစ်စင်ရေးပဲ။အဲ့တော့ဒီစစ်စင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်လေးကိုတာဝန်ပေးတာဒီထဲမှာသူအရင်ကတက်စစ်တော်လာရင်မှအနစ်နာခံကြတဲ့ရေမျိုးချီရေပေါ်ကြီးအများကြီးပါတယ်။အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမို့ဆိုပြီးတော့ဒုတိုင်ရင်ဘူးဒုပုံဝင်နေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်။ဘိုးချုပ်နေဝင်းကလည်းဒီတိုင်းပဲသမိုင်းသူတွေသလားဌာနကိုပြောပြတယ်။ဒီသူ့ရဲ့ဒီစီယုံရင်းနီးပြူတာကြောင့်တခါတည်းဟိုပြင်းမနာကကွန်မြူနတီပုံကမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှသင်မှရေးတာလေ။အဲ့တော့မြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာသမိုင်းဒါနာတုတ်မှာရေးထားတယ်အဲ့ဒါကိုတခါလေကိုတင်းကလည်းဒီရောဘတ်တေလာကလည်းတခါလေထပ်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြောင်းပါဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိယအစိုးရထုတ်တဲ့မြန်မာလွတ်လာရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ကအောင်မြင်တယ်လို့ပေါ်ပြပေးတယ်ဒါပြီးနဲ့အချင်းနေရာကြက်ခင်းမိပြီးတော့မနေရာမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်။အဲ့တော့ဒီဘာတင်းလက်နာသူစာအုပ်မှာသူကအရင်ကရှိတဲ့ပြင်းမနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာ ဘိုးချုပ်နေဝင်းရဲ့တိုင်ရင်လေးကတနည်းအားတိုက်လူတက်ပြီးလူရက်ပြီးအဲ့ပြင်းမနာမျိုးနယ်မှာစပြီးတော့ရန်နာတွေအကုန်လူလူပြီးတော့ပြင်းမနာမျိုးတွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်းမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘိုးချုပ်နေဝင်းရဲ့ပြည့်စက်ကြမ်းကြုတ်မှုကြောင့်ပြင်းမနာနယ်မှာကွန်မြူနတီကဘိုးချုပ်အောင်ဆန်းပဲပါလာမယ်အစားတကားဘိုးချုပ်အောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနတီဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါသူ့ရဲ့ရက်ဆက်ကြမ်းကြုတ်တာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြည်သူရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနင့်လာတဲ့လူကလည်းရေးမဲ့လူမရှိဘူးဆိုတော့ဘာတိလ်ဒီနာရိုလိုလူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းတွေတော့ရေးတော့ထားတယ်ဗမာပြည်မှာဒါစာအုပ်လည်းထုတ်ဖြစ်ပါတယ်ဆိုတော့ဒါမျိုးကအများကြီးလူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ပ
ါဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြည့်ရမှန်ပြည်သူရေးဆိုတော့တကယ်တော့အာနာလက်စီတွေအဲ့ဒီတော့အာနာပိုင်းတွေမပါပဲလုတ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျာအခုလိုနေအကောင်းဆုံးခလာဟိုဟိုဒီနိုင်ငံသားတွေမှာလည်းကပ်သားပညာရှင်မပါပဲနဲ့တမတမပေါ့ဗျာသိချာရေးနိုင်တဲ့လူတွေလုတ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးဗျာမရှိခဲ့ဘူးတော့ဒီအစင်းလာဟိုတော့ပြောသူများနိုင်ငံတွေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာရုပ်သားတွေရှိတယ်ဒါတွေကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်တော့ကတော့နောက်လာနောက်သားတွေပြီးခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မေ့ရင်အားချာအဲ့တော့ဒီလူတွေဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်သက်တယ်တက္ကသကိုဒိုင်းမိုက်နဲ့ဖောက်ပြီးတော့ဖျက်ဆီးလိုက်တယ်ဆိုတာကျောင်းသားတွေရဲ့အန္တရာယ်တိုင်းပြည်ကိုတကယ်မျက်နှာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေရယ်ဆိုရဲအဆင်မှာရောတကယ်ရှိသလားဆရာအဲ့ဒီတော့ကျောင်းသားတွေရဲ့ထုတ်ချက်မှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ရလဲဆရာ
အဲ့ဒီတော့ကျောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအလုံးအားရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပုံကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားတယ်အဲ့တော့သူကဟိုဒါကိုပြစ်တပ်ပြီးတော့နောက်နေ့ကျတော့လူပိုင်းစကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟိုသူကပြည်သူတွေရှိရလက်နဲ့တော့လိုက်ပိန်ပြီးကျွန်တော်အရင်ကကျွန်တော်ဖေးရနှလုံးယူတနတ်တော်အပိန်ခါတယ်ဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျအဲ့တော့ဒီဗမာဘုရင်တွေကလည်းလူမိုက်ဘုရင်တွေပဲအဲ့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ
်ဟုတ်ကဲ့အဲ့ဒီလို Truth and Reconciliation ပြည်မှန်ကိုအဖြေရှာပြီးတော့မစင်းလင်းခဲ့ရဘူးဆိုရင်နောက်ကိုလည်းဒါမျိုးတွေကကြုံရနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံးလေးလောက်တာရှိတာပေါ့ဗျာစစ်တပ်ကအမိန့်နာကတာဝန်မရှိဘူးဗျာဘုံနေဝင်းခိုင်းလို့ကပြစ်တတ်တာပဲဘာမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာကဒီအမှားအမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လုတ်တာ哦ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုတ်နေတော့ခိုင်းတာကိုအကုန်လုတ်တယ်အဲ့တော့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးတော့
အဲ့ဒီသဘောပေါ့သူတို့ကဒီမဟုတ်တာလုတ်တယ်ဆိုတာနေရာမှာတော့သူရှက်ရင်ရှက်လာမှာပေါ့ဗျာအခုဂျပန်ပြည်မှာuniform ဝေးရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရား uniform ဝေးပြီးတော့မျိုးတဲမလာရဲတော့ဘူးဘာလို့လဲဆိုတော့ဂျပန်ပြည်မှာလဲစစ်တပ်ကဘိုးကြရတာတကယ်တပြည်လုံးချွတ်ချုံချပြီးတော့အကုန်လုံးပြောင်းလို့ဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ဗျာဒါစစ်တပ်ကိုအမေရိကန်ကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ဗျာဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတပြည်မဟုတ်တပြည်နဲ့တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူစကားလည်းရှိရထင်ပါတယ်ဆရာ history is written by the victor ဆိုရအမှားချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုလဲအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့နေရပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးရရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကိုကျော်စံသားလည်းပြီးပါတယ်ဒီကာမတ်ရေးထားတဲ့ the 18th Brumaire of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုဒီပင်တစ်တော်လာရေးမှာအာနာရှင်စနစ်ကိုတော်လာနဲ့တော်လာရေးပဲဗျာဒါပေမဲ့အာနာရှင်စနစ်ကိုတော်လာရင်းနဲ့အဲဒီလိုဝင်မာလာကိုရဲ့နေမှာအဲ့ဒါပင်တစ်တော်လာရင်းပြည်ကလေးမှာဘရူမင်ယာ16ရဲ့နေလို့ခေါ်တယ်အဲဒီလိုဝင်မာလာကိုရဲ့နေကြတော့အဲနပိုလီယံဆိုတဲ့စစ်အာနာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအခေါ်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်းတန်းနေတော့မယ်တဲ့ကြွယ်ပြဖို့အလွန်ခင်းရင်းတယ်လို့သူကဆိုတယ်
သူတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စကြိုက်က
ကြောက်မှာပဲ
ဟုတ်က
ဲ့ဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာပြည်လာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစဉ်လွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာပြအဲတက်ကတူသမကဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှာမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်တန်ချမ်းသာကြော်ရတဲ့သတိကြီးလည်းရှိနေကြတယ်။အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်။ဒီအဆောက်အဦကိုပြန်လဲဆောက်လို့ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
။အဲဒါတော့အရင်တော့ဟိုတက်ကလူကထွက်တဲ့လူပေါ့ဗျာ။ဆိုရင်တော့ဒီစိတ်ရှိမှာပေါ့။ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်။သမဂ္ဂထဲမှာဝင်ပြောရတယ်ဇသမဂ္ဂသူတို့နေလာတဲ့သမဂ္ဂပေါ့ဗျာသူတို့တက်ကမခဲရင်အဲ့တော့ဘိုးကျုံနေဝင်ကြတော့ဒီចောင်းသားဘဝမှာဟိုအရဲတောင်မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလည်းကြီးဆိုင်တာမဟုတ်ဘူးအဲ့တော့တက်ကတူလည်းတစ်နှစ်လောက်တက်ပြီးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှလည်းဘူတည်တယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီသမဂ္ဂသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတတ်တဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတမတ်ချက်တွေကိုဘာမှဒီ idealism ကိုတံပိုးမထားဘဲနဲ့အမိတ်နာခံရဲ့အကုန်လုံးပဲကလေးလူကြီးဖုန်ကြီးမကြအကုန်တတ်မယ်ဆိုတော့စိတ်တိုက်ရှိတဲ့လူတွေကတော့ပြေလုံတယ်ဟဲ့ဗျာ